This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့2025ခုနှစ်ဇွန်လ8ရက်နေ့ဗီဒီယို NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
Radio NUG သတင်းရှင်များမင်္ဂလာပါခင်ဗျာကုချင်အစပြီး2025ခုနှစ်ဇွန်လ8ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စီရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီရေးသတင်းကတော့စစ်ကောင်စီအနေနဲ့အငိမ့်စားဗိုလ်မှူးချုပ်တူလုံခြံခံရတဲ့ကိစ္စမှာတော့တပ်တည်သေးချာမတည်ဆောက်နိုင်ဘူးလို့ဆိုတဲ့သတင်းပဲဖြစ်ပါတယ်။စစ်ကောင်စီအနေနဲ့အငိမ့်စားဗိုလ်မှူးချုပ်တူလုံခြံခံရတဲ့ကိစ္စမှာတော့တပ်တည်ကိုသေးချာမတည်ဆောက်နိုင်ဘူးလို့စစ်လက်နက်ပစ္စည်းတွေအကြောင်းနဲ့စစ်လက်နက်တွေအသုံးပြုပုံအကြောင်းဖော်ပြနေတဲ့ Technical Raptor အဖွဲ့ကပြောဆိုလိုက်ပါတယ်။နိုင်ငံတော်လုံခြုံရေးနဲ့အကြမ်းဖက်တိုက်ဖျက်ရေးဘာသာတင်ကြားနေတဲ့အငိမ့်စားဗိုလ်မှူးချုပ်ချုပ်ထွန်းအောင်တည်ဆောက်မှုနဲ့ပတ်သက်လို့ဖန်စီရရှိမှုအခြေအနေဆိုပြီးစစ်ကောင်စီကသတင်းထုတ်ပြန်ရမှာတပ်တေကံပစ္စည်းတွေကိုဖော်ပြရမှာကစားစရာတနက်ပုံကိုပြထားတယ်လို့ဆိုပါတယ်ကစားစရာတနက်နဲ့လုံခြံခံရတဲ့ချိုးထွန်းအောင်ဆိုပြီးစစ်လက်နက်ပစ္စည်းတွေအကြောင်းနဲ့စစ်လက်နက်တွေအသုံးပြုပုံအကြောင်းဖော်ပြနေတဲ့ Technical Raptor ဖွဲ့ကထောက်ပြလိုက်တာဖြစ်ပါတယ်စစ်ကောင်စီဘက်ကခတ်တီတီနဲ့ဓာတ်ပုံဖြစ်ဖော်ပြထားတဲ့ pistol ဟာအယုဒ္ဓနဲ့ဖြစ်တယ်ဆိုတာကိုကြီးကက်မဂ္ဂဇင်းကိုကြည့်ပြီးသိနိုင်ပါတယ်လို့ဆိုပါတယ်ကြီးကက်မှာတတုရောင်စလန်ဒါလေးတစ်ခုပါနေတာတွေ့ရမှာဖြစ်ပြီးဒါဟာ CO2 cartridge တစ်ခုဖြစ်က CO2 gas ထည့်ပြရတဲ့ airsoft ကစားစရာသနက်တွေမှာသုံးတာလို့ရှင်းပြထားပါတယ်ကြီးကက်ထဲမှာတော့ကော်စေးလေးတွေထည့်ရပြီးစလန်ဒါထဲမှာထည့်ထားတဲ့ CO2 gas တွန်းအားနဲ့ကော်စေးကိုပြစ်ခါမောင်းပြန်စေပါတယ်လို့လည်းအသိပေးထားပါတယ် airsoft gun တွေဟာကစားစရာအယုဒ္ဓနဲ့ဆိုပေမဲ့လူကြီးတွေအနေနဲ့ဝါသနာအဖြစ်စုဆောင်းတာကစားပွဲတွေလုပ်တာပြင်အချို့စစ်တပ်တွေမှာလက်ကျင်မှာလည်းသုံးကြတယ်လို့သိရပါတယ်အဓိကအားဖြင့်ဘက်ထရီထည့်ပြရတဲ့ Automatic Electric Gun AEG Gas ထည့်ပြရတဲ့ Gas Blowback GBB ဆိုပြီး Operation Mechanism ပေါ်မူတည်က Airsoft Gun တွေကိုအမျိုးအစားခွဲထားတာရှိတယ်လို့လည်းသိရပါဗျ။နိုင်ငံတော်လုံခြုံရေးနဲ့အကြမ်းဖက်တိုက်ဖျက်ရေးဘာသာတင်ကြားနေတဲ့ချိုးထွန်းအောင်တယောက်သူ့ကိုပြစ်သွားတဲ့လက်နက်ဆိုတာ CO2 Gas Gun လို့တပ်သိဓာတ်ပုံပြထားတာကိုသိရင်ငရဲကနေမင်းအောင်လိုင်းရဲ့အဖွဲ့ကိုလှမ်းဆဲနေပါလိမ့်မယ်လို့တိုက်တင်ကဲ Raptor အဖွဲ့ကမှတ်ချက်ပြုထားပါဗျ။စစ်ကောင်စီအနေနဲ့အငိမ့်စားဗိုလ်မှူးချုပ်တူလုံခြံခံရတဲ့ကိစ္စမှာတပ်တွေတေးချာမတီးဆောက်နိုင်ပဲအသက်6နှစ်အရွယ်ကလေးငယ်ကိုဖမ်းလိုက်တဲ့အပေါ်နိုင်ငံတကာသတင်းတွေမှာလည်းထိတ်တန့်သတင်းအဖြစ်ဖော်ပြခဲ့ကြပါလိမ့်ခင်ဗျာဆလဘီတောင်တကုန်တရားရုံးမှာတက်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ကို89မမလောင်ချောင်နဲ့ပြစ်ခတ်တိုက်ခဲ့တဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်ရောင်းတိုင်းတကုန်မြို့သစ်တောင်ပိုင်းမြို့နယ်တရားရုံးမှာတက်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ကို89မမလောင်ချောင်နဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ရန်ကုန် Army YA တပ်ဖွဲ့ကပြောပါတယ်အကြမ်းဖက်စစ်တပ်လက်အောက်ခံတောင်တကုန်မြို့နယ်တရားရုံးမှာတက်ဆွဲပြီးလုံခြုံရေးယူပေးနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုမနေ့ကဇွန်လ9ရက်ည10:00ခွဲကအချိန်မှာ89မမလောင်ချောင်ကိုတုံးပြပြီး40မမဘုံသီးနှလုံးနဲ့ပြစ်ခတ်တိုက်ခတ်ခဲ့ရမှာပြစ်မှတ်နေရာကိုကြားရောက်ပေါက်ကွဲခဲ့တယ်လို့အသိပေးပါတယ်ပြစ်မှတ်ကိုထိရောက်စွာပြစ်ခတ်နိုင်ခဲ့ပေမဲ့ထိခိုက်ဒေဆုံးမှုနဲ့ပျက်စီးမှုအခြေအနေကိုသိရအောင်ဆက်လက်စုံစမ်းနေတယ်လို့ရန်ကုန် Army YA တပ်ဖွဲ့တောင်ရှိသူတို့ကပြောပါတယ်ဒီတက္ကသိုလ်ကိုရန်ကုန် Army YA နဲ့အနောက်ပိုင်းခံပတ်ကပ်ဖောက်တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးအကြမ်းဖက်စစ်ကောင်စီနဲ့ပတ်သက်တဲ့ပြစ်မှတ်တွေကိုဆက်လက်တိုက်ခိုက်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာအခုတခါသ တရဲချောင်းမြို့နယ်မှာစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ကိုနှစ်ကြိမ်ကြားပြတ်တိုက်ခိုက်ခဲ့ရမှာစစ်သား5ဦးသေဆုံးဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ဒီနေ့နိုင်တိုင်းတရဲချောင်းမြို့နယ်တဲကိုစစ်ကြောင်းထိုးလာတဲ့ကျမ်းပတ်စစ်ကောင်စီတပ်ဖွဲ့ကိုနှစ်ကြိမ်တိုက်ပွဲဖြစ်ခဲ့ရမှာစစ်သား5ဦးသေဆုံးသွားတယ်လို့တရဲချောင်းမြို့နယ်ပြည်သူ့ကာကွယ်ရေးဖွဲ့ကမနေ့ကဇွန်လ9ရက်မှာထုတ်ပြန်ပါတယ်။တရဲချောင်းမြို့နယ်ပြည်သူ့ကာကွယ်ရေးဖွဲ့ဝင်ဖြစ်တဲ့ဝရိတ်ခွန်အားပျောက်ကြားတပ်ဖွဲ့ရဲ့ရှေ့တန်းစခန်းအနီးကိုစစ်တပ်ကစစ်ကြောင်းထိုးလာတဲ့အတွက်အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့နဲ့မေလ28ရက်နေ့ကနှစ်ကြိမ်တိုင်တိုက်ပွဲဖြစ်ခဲ့တယ်လို့သိရပါတယ်။အကြမ်းဖက်စစ်ကောင်စီတပ်နဲ့ဝရိတ်ခွန်အားပျောက်ကြားတပ်ဖွဲ့တို့မေလ28ရက်နေ့မနက်9နာရီ15မိနစ်ခန့်အချိန်ကတိုက်ပွဲဖြစ်ခဲ့ရမှာ35မိနစ်ခန့်ကြာမြင့်ခဲ့ပြီးအကြမ်းဖက်စစ်သား3ဦးသေဆုံးက2ဦးဒဏ်ရာရသွားတယ်လို့ဆိုပါတယ်။အရင်နေ့မနက်7နာရီခွဲကမှလည်းဝရိတ်ခွန်အားပျောက်ကြားတပ်ဖွဲ့နဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့တို့တိုက်ပွဲထပ်ဖြစ်ခဲ့ပြီးအကြမ်းဖက်စစ်သား2ဦးသေဆုံးက2ဦးဒဏ်ရာရသွားတယ်လို့အသိပေးထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်ဘက်ကအင်အား80လောက်နဲ့စစ်ကြောင်းထိုးလာတာဖြစ်ပြီးတော်လိုင်းရဲဘော်တွေအထိကမ်းမရှိစုခွာနိုင်ခဲ့ပေမဲ့တော်လိုင်းတပ်ဖွဲ့တွေရဲ့ရှေ့တန်းစခန်းကိုတော့စွန့်လွတ်ခဲ့ရတယ်လို့သိရပါပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမှာကတော့အလင်းဝင်လာတဲ့စစ်မှုထမ်းတပ်သားကိုဒဝဲခရိုင်အမှတ်1တပ်ရင်းကကျပ်သိန်း50ချီမြင့်နေဆိုတဲ့သတင်းပဲဖြစ်ပါတယ်။စစ်မှုထမ်းဥပဒေအကြောင်းပြချက်နဲ့စစ်ကောင်စီရဲ့ဥပဒေမဲ့ဖမ်းဆီးခြင်းခံခဲ့ရပြီးစစ်သားဖြစ်လာတဲ့သူကလက်နက်ခဲယမ်းတွေနဲ့အတူအလင်းဝင်လာတဲ့အတွက်ကျပ်သိန်း50ချိမြင့်ပေးလိုက်တယ်လို့တဝဲခရိုင်အမှတ်1တရင်ကပြောပါတယ်စစ်မှုထမ်းတပ်သားအဖြစ်မရေရသွတ်သွင်းခြင်းခံရတဲ့ပြည်သူတူဟာတဝဲခရိုင်အမှတ်1တရင်ကိုဆက်သွယ်ပြီးအလင်းဝင်လာခဲ့တာလို့ဆိုပါတယ်အလင်းဝင်လာချိန်မှာ MA1 တလက်ကြီးပေါင်း6ခုကြီးစံအတောင့်150 14မိုင်တလုံးယူဆောင်လာခဲ့ပြီးတဝဲခရိုင်အမှတ်1တရင်ထံပေးရခဲ့တယ်လို့သိရပါတယ်တဝဲခရိုင်အမှတ်1တရင်အနေနဲ့အလင်းဝင်လာသူကိုလူကုန်တိတ်ခါနဲ့အညီဖေးမှကူညီခဲ့ပြီးငွေကျပ်သိန်း50တိတိကိုပေးရချိမြင့်ခဲ့တာပဲဖြစ်ပါတယ်အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်တပ်သားတွေနဲ့ဥပဒေမဲ့ဖမ်းဆီးခံရပြီးစစ်မှုထမ်းအဖြစ်မတရားသွတ်သွင်းခံနေရတဲ့ပြည်သူတွေအနေနဲ့အလင်းဝင်ကျင်နေဆိုရင်တဝဲခဲအမှတ်1တရင်ရဲ့လူမှုကွန်ရက်ဆာမျက်နှာနဲ့ဝိုင်းတွန်းစိုးဆိုတဲ့လူမှုကွန်ရက်ဆာမျက်နှာကတဆင့်ဆက်သွယ်နိုင်တယ်လို့တဝဲခဲအမှတ1တရင်သတင်းနယ်ပြန်ကြားရေးအဖွဲ့ကအသိပေးကြေညာထားပါတယ်ခင်ဗျာအခုနောက်ဆုံးတင်ဆက်ပေးခြင်းတဲ့စီရီသတင်းကတော့တိုက်ပွဲတွေပြင်းထန်နေတာကြောင့်မိုးပြဲလမ်းမကြီးကိုရက်အကန့်အသတ်မရှိပိတ်လိုက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ရှမ်းကရင်နီနယ်စပ်မိုးပြဲမြို့မှာစစ်ကောင်စီနဲ့တော်လိုင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့အတွက်မိုးပြဲလမ်းမကြီးကိုရက်အကန့်အသတ်မရှိပိတ်ထားမယ်လို့တော်လိုင်းတပ်ဖွဲ့တွေကထုတ်ပြန်ထားပါတယ်စစ်ကောင်စီဟာသူတို့ဆုံးရှုံးထားတဲ့မိုးပြဲမြို့ကိုပြန်ရောက်အောင်အင်အားအလုံးရင်းနဲ့စစ်ကြောင်းထိုးနေတဲ့အတွက်တော်လိုင်းတပ်ဖွဲ့တွေနဲ့နေစဉ်နေပါတိုက်ပွဲတွေပြင်းထန်နေတယ်လို့သိရပါတယ်လက်ရှိမြေပြင်မှာဖြစ်နေတဲ့စစ်ရေးအခြေအနေဟာမိုးပြဲလမ်းမကြီးကိုအသုံးပြုသွားလာနေသူတွေအတွက်အန္တရာယ်များတဲ့အခြေအနေမှာရှိနေတာကြောင့်ဒီလမ်းမကြီးပေါ်ဖြတ်တန်းသွားလောက်ကင်းကိုရက်အကန့်အသတ်မရှိပိတ်လိုက်ရတာလို့ဖဲကုံ PDF ကအသိပေးပါတယ်။ဒါကြောင့်ဖဲကုံအင်းအရှိတ်ဘက်ကမ်းမှာရှိတဲ့ဒေသနေပြည်သူတွေနဲ့စစ်ရှောင်ပြည်သူတွေအနေနဲ့မိုးပြဲလမ်းမကြီးကိုဖြတ်တန်းသွားလာတာမျိုးမလုပ်ကြဘူး။အမှတ်13936ဖဲကုံ PDF ကထုတ်ပြန်ထားပါတယ်။ပြည်သူလူထုအနေနဲ့ပြည်သူကာကွယ်ရေးတပ်တွေလှုပ်ဆောင်နေတဲ့လုံခြုံရေးဆိုင်ရာလုပ်ငန်းတွေမှာပူးပေါင်းပောင်ဝင်ပေးကြဖို့လည်းမြစ်တာရက်ခံထားပါတယ်။မိုးပြဲမျိုးဟာစီရေးအရရေးပါတဲ့မျိုးဖြစ်ပြီးမိုးပြဲမြို့ကိုစစ်ကောင်စီဘက်ကပြန်ရောက်သွားမယ်ဆိုရင်ဂရင်းနီပြည်ကနေမြေဒေသအချို့ကိုပါစစ်ကောင်စီဘက်ကဝင်ရောက်လာနိုင်တဲ့အတွက်အဲ့ဒီဒေသမှာရှိတဲ့တော်လိုင်းတပ်တွေကအပြင်းထန်ခုခံကာကွယ်နေတာပဲဖြစ်ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီရေးသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဗီဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဇွန်လ10ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ဗီဒီယို NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်ပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာအကြမ်းဖက်စစ်တပ်ကတရားလက်လွန်ဖမ်းဆီးတပ်ဖြတ်နေတာတွေကိုဟန်တားနိုင်မယ်လို့ယုံကြည်ကြောင်း CRPH ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာအကြမ်းဖက်စစ်တပ်ကလူအခွင့်အရေးချိုးဖောက်နေတာတွေတရားလက်လွန်ဖမ်းဆီးတပ်ဖြတ်နေတာတွေနဲ့အပြစ်မဲ့ပြည်သူတွေကိုလေကြောင်းတိုက်ခိုက်မှုပြည်သူအိုးအိမ်တွေကိုမီးရှို့ဖျက်ဆီးနေတာနဲ့အတင်းအဓမ္မစစ်မှုထမ်းစေခိုင်းမှုတွေကိုဟန်တားနိုင်လိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ကျမ်းဖက်စစ်အုပ်စုအပေါ်ထိရောက်စွာအရေးယူနိုင်ရေးပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ကဆုံးဖြတ်ချက်ချမှတ်ခဲ့မှုနဲ့ပတ်သက်လို့ဒီနေ့ဇွန်လ10ရက်မှာထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ကျမ်းဖက်စစ်တပ်ရဲ့လူမဆန်တဲ့အကြမ်းဖက်မှုတွေအမြန်ဆုံးအဆုံးသတ်ရေးနဲ့မြန်မာနိုင်ငံမှာဒီမိုကရေစီကိုအမြန်ဆုံးပြန်လည်တည်ဆောက်နိုင်ရေးအတွက် ွဲ့ဝင်နိုင်ငံတနိုင်ငံချင်းကဖြစ်စေအဖွဲ့ဝင်နိုင်ငံတွေကြားညီညွတ်တဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဖြစ်စေမြန်ဆန်ထိရောက်တဲ့အရေးယူမှုတွေလုပ်ပေးဖို့ CRPH ကတိုက်တွန်းထားပါတယ်။အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာမြန်မာပြည်သူတွေခံစားနေရတဲ့ဒုက္ခမျိုးစုံကိုကုစားပေးနိုင်ရေးနိုင်ငံတကာအတိုက်အဝန်းအနေနဲ့စာနာနားလည်မှုနဲ့လက်တွေ့ကျကျကူညီပေးမဲ့ခြေလှမ်းအဖြစ်မှတ်ယူထားပြီးနောက်ဆက်တွဲကြိုးပမ်းအားထုတ်မှုတွေအချိန်တိုအတွင်းရှိလာလိမ့်မယ်လို့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကမျှော်လင့်ထားပါတယ်။မြန်မာနိုင်ငံမှာတရားမဝင်အာဏာလုယူထားတဲ့အကြမ်းဖက်စစ်တပ်နဲ့စစ်အုပ်ချုပ်ရေးအများဆုံးအဆုံးသတ်စေပြီးဒီမိုကရေစီပြန်လည်တည်ဆောက်နိုင်ရေးတရားမျှတမှုဖော်ဆောင်နိုင်ရေးနဲ့ရပ်သားအုပ်ချုပ်ရေးတရက်အများဆုံးပေါ်ပေါက်လာရေးအတွက်မှန်ကန်တဲ့ပံ့ပိုးကူညီမှုတစ်ခုလို့လည်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်အကြမ်းဖက်စစ်အုပ်စုရဲ့တရားမဝင်စစ်အုပ်ချုပ်ရေးနဲ့အကြမ်းဖက်မှုတွေအဆုံးသတ်ပြီးမြန်မာပြည်သူတွေဒီမိုကရေစီလွတ်လပ်ခွင့်နဲ့အခြေခံအခွင့်အရေးတွေရရှိခံစားနိုင်ရေးအတွက်နိုင်ငံရေးအရာစီးပွားရေးအရာအရေးယူတန်ခတ်ပိတ်ဆို့မှုတွေတိုးမြင့်ချမှတ်ပေးဖို့လဲနိုင်ငံတကာအတိုက်အဝန်းကိုထပ်လောင်းတောင်းဆိုထားပါတယ်ဥပဒေမဲ့အာဏာသိမ်းယူထားပြီးမြန်မာပြည်သူတွေအပေါ်ဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတဲ့အကြမ်းဖက်စစ်ကောင်စီကိုပြည်ပဆိုင်ရာအလို့သမားအဖွဲ့ကဖွဲ့စည်းပုံစည်းမျဉ်းပုံမှန်33နဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမဲ့ဆုံးဖြတ်ချက်ကိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကထောက်ခံကြိုဆိုထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်စစ်အုပ်စုကို ILO ရဲ့ Article 33နဲ့အရေးယူဖို့ဆုံးဖြတ်ချက်ချနိုင်ရေးပူးပေါင်းဆောင်ရွက်သူတွေကိုကျေးဇူးတင်တယ်လို့ NUG ပြောတဲ့သတင်းကိုတင်ပြပေးပါမယ်။အပြည်ပြည်ဆိုင်ရာအလို့သမားရေးအဖွဲ့ ILO ရဲ့ Article 33နဲ့စစ်အုပ်စုကိုထိထိရောက်ရောက်အရေးယူနိုင်ရေးဆုံးဖြတ်ချက်ချမှတ်နိုင်အောင်ပူးပေါင်းဆောင်ရွက်သူတိုင်းကိုအထူးကျေးဇူးတင်ရှိကြောင်းမြို့သားညီညွတ်ရေးအစိုးရ NUG ကဒီနေ့ဇွန်လ8ရက်မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။Article 33အရာအရေးယူမှုဆုံးဖြတ်ချက်ချမှတ်နိုင်ဖို့ဝန်ကြီးဌာနနဲ့လက်တွဲပူးပေါင်းဆောင်ရွက်တဲ့မြို့သားညီညွတ်ရေးအစိုးရရဲ့သုံးဖွဲ့ဆိုင်အဖွဲ့ဝင်မြန်မာနိုင်ငံအလို့သမားတပ်ပေါင်းစုမြန်မာနိုင်ငံအလို့ရှင်များအဖွဲ့မြန်မာနိုင်ငံလုပ်ငန်းရှင်များအဖွဲ့ချုပ်စစ်အုပ်စုရဲ့အခွင့်အရေးချိုးဖောက်ကျူးလွန်မှုအထောက်အထားအချက်လက်များကောက်ယူစုစည်းပေးဖို့ရာမှာပူးပေါင်းပါဝင်ဆောင်ရွက်ပေးတဲ့အဝေးရောက်ဧရာဝတီအသင်းမွန်ဂျီ FMV သုံးပွင့်ဆိုင်ကိုယ်စားလှယ်များညီလာခံတက်ရောက်နိုင်ရေးအပါအဝင်အဖက်ဘက်ကပံ့ပိုးကူညီပေးခဲ့တဲ့ International Trade Union Confederation ITUC, International Union of Food, Agriculture, Hotel, Restaurant, Catering, Tobacco and Allied Worker Association IUF, Building and Wood Workers, International BWI နဲ့နိုင်ငံတကာအလို့သမားသမဂ္ဂအဖွဲ့ချုပ်များအလို့ရှင်အဖွဲ့အစည်းတွေနဲ့မဲခွဲဆုံးဖြတ်ရန်မလိုအပ်အောင်မတရားမှုကိုတော်လှန်ရာမှာမြန်မာပြည်သူတွေနဲ့တသားတည်းရပ်တည်ပေးခဲ့တဲ့ ILO အဖွဲ့ကြီးနဲ့အဖွဲ့ဝင်နိုင်ငံတွေကိုမြို့သားညီညွတ်ရေးအစိုးရအလို့သမားဝန်ကြီးဌာနအနေနဲ့အထူးကျေးဇူးတင်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ NUG အနေနဲ့မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်အမြင့်ပြတ်ချေမှုန်းရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးမှာနိုင်ငံရေးစစ်ရေးတန်တမာရေးဗန္ဓာရေးအုပ်ချုပ်ရေးလူလူဆက်ဆံရေးစတဲ့တော်လန်စစ်မျက်နှာပေါင်းစုံကနေတိုက်ပွဲဝင်လျက်ရှိရာလူ့သမားဝန်ကြီးဌာနအနေနဲ့နိုင်ငံရေးနဲ့ဗန္ဓာရေးကဏ္ဍမှာအပြည်ပြည်ဆိုင်ရာအလို့သမားရေးအဖွဲ့ ILO အပါအဝင်မိဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးကြိုးပမ်းဆောင်ရွက်လျက်ရှိတယ်လို့လည်းအသိပေးထားပါတယ်။ ILO ရဲ့ဖွဲ့စည်းပုံစည်းမျဉ်းအရလူ့သမားဝန်ကြီးဌာနဦးဆောင်တဲ့အစိုးရအလို့ရှင်လူ့သမားသုံးဖွင့်ဆိုင်အဖွဲ့ကိုဖွဲ့စည်းပြီးILO ရန်ရကတဆင့်အကြမ်းဖက်စစ်အုပ်စုကိုအပြစ်ပေးအရေးယူရေးနဲ့မြို့သားညီညွတ်ရေးအစိုးရကိုတရားဝင်အစိုးရအဖြစ် ILO ကစတင်အတိမတ်ပြုမှုရရှိဖို့အစဉ်တစိုက်ကြိုးပမ်းနေတယ်လို့သိရပါတယ်။ CDM ဝန်ထမ်းတွေအပါအဝင်လူ့သမားထုတရက်လုံးအပေါ်အခြေခံအခွင့်အရေးချိုးဖောက်ခံရမှုအထောက်အထားတွေပြည့်စုံစွာရရှိအောင်ပူးပေါင်းဆောင်ရွက်နိုင်ခဲ့တာကြောင့်2023ဩဂုတ်မှာစစ်အုပ်စုကချက်ချင်းလိုက်နာဆောင်ရွက်ရမယ့်တိုက်တွန်းချက်များပါဝင်တဲ့ COI ရဲ့အစီရင်ခံစာကိုထုတ်ပြန်နိုင်ခဲ့တယ်လို့ဆိုပါတယ်။စစ်အုပ်စုအနေနဲ့အဲ့ဒီတိုက်တွန်းချက်တွေကိုမလိုက်နာတဲ့အပြင်ပုံမှုဆိုးရွားတဲ့ချိုးဖောက်မှုတွေဆက်လုပ်နေကြောင်းတပ်တွေအထောက်အထားအချက်လက်တွေအထူးသဖြင့်စစ်တပ်ရဲ့အရမစစ်သားစုဆောင်မှုအရသာပြည်သူတွေအပေါ်နေစဉ်ဘုံကျဲတပ်ဖြတ်မှုဖမ်းဆီးတပ်ဖြတ်မှုတပ်တွေအထောက်အထားတွေကိုသုံးပွင့်ဆိုင်အဖွဲ့အနေနဲ့ILO ထံအစင်မပြတ်အစီရင်ခံတင်ပြခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီတပ်တွေအချက်လက်တွေဟာစစ်အုပ်စုကိုအေးအေးယူရေးဆုံးဖြတ်ချက်ချမှတ်ရမှာအထောက်အကူဖြစ်စေခဲ့တယ်လို့လည်းဆိုပါတယ်။ ILO က Article 33အရာအေးအေးယူမှုဆုံးဖြတ်ချက်မှာအဓိကအနေနဲ့ ILO အဖွဲ့ဝင်နိုင်ငံတွေအနေနဲ့စစ်ကောင်စီနဲ့ဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေကိုပြန်လည်သုံးသပ်ဖို့ ပြည်သူအပေါ်အခြေခံခွင့်ရေးချိုးဖောက်မှုနဲ့ဖိနှိပ်ကြမ်းဖက်မှုဖြစ်စေမဲ့စစ်ကောင်စီထံလေရင်စီစစ်လက်နက်ပစ္စည်းငွေကြေးစည်းစိမ်မှုတွေမပြုလုပ်ဖို့စတဲ့စစ်အုပ်စုအပေါ်တိုက်ရိုက်ပစ်မှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေလည်းပါဝင်တယ်လို့သိရပါဗျ။ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးနဲ့ဗန္ဒာရေးစစ်မျက်နှာမှာစစ်အုပ်စုကိုထိခိုက်စေမှာဖြစ်ပြီးစစ်အာဏာရှင်စနစ်အမြင့်ပြတ်ချေမှုန်းရေးအတွက်အကျိုးသက်ရောက်စေမှာဖြစ်တာကြောင့်ပြည်သူတွေရဲ့အောင်ပွဲတရက်လို့မြို့သားညီညွတ်ရေးအစိုးရ NUG ကထုတ်ပြန်ထားပါဗျခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ဒေါ်ဆန်းစုကြည်အသက်80နှစ်ပြည့်မွေးနေ့အတွက်အလူရှင်တဦးကကြက်သိန်း800လူတန်းတဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အသက်80နှစ်ပြည့်မွေးနေ့အတွက်အလူရှင်တဦးကကြက်သိန်း800လူတန်းခဲ့တယ်လို့မြို့သားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနကဒီနေ့ဇွန်လ10ရက်မှာထုတ်ပြန်ပါတယ်။ဇွန်လ19ရက်မှာပြည်မြောက်မဲ့ဒေါ်ဆန်းစုကြည်ရဲ့အသက်80နှစ်ပြည့်မွေးနေ့အမှတ်တရအဖြစ်အလူရှင်ဖိုးအန်ကူဘူမာက Spring Crowd Fan နွေဦးလူလူရမုံငွေကတဆင့် NUG ကျန်းမာရေးဝန်ကြီးဌာနကဆောင်ရွက်နေတဲ့ Safe Hospital Safe Healthcare Campaign ကို730 Project the Week Campaign ကို780စုစုပေါင်းမြန်မာငွေ730လှူဒန်းခဲ့တာလို့ဆိုပါတယ်အခုလိုအမေစုမွေးနေ့အမှတ်တရအဖြစ်မြန်မာငွေ730တိတိကိုယုံကြည်ရရောစွာပါဝင်အားဖြည့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်လို့နွေဦးလူလူရမုံငွေအဖွဲ့ကလည်းအသိပေးထားပါတယ်။အလူရှင်ဖိုးအန်ကူဘိုမဟာမတ်လ28ရက်ကနေဧပြီလ17ရက်အတွင်းပြုလုပ်ခဲ့တဲ့မြင်းကလင်းတဘာဝဘေးထောက်ပံ့စာနာကူညီပေးကမ်ပိန်းမှာလည်းစာနာရရောစွာနဲ့ကျပ်သိန်းတရာတိတိပါဝင်အားဖြည့်ပေးခဲ့သူလို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါရယ်ခင်ဗျာယခုတခါတင်ဆက်ပေးမယ့်တော်လန်ရေးတေးဂီတအစီအစဉ်မှာတေးရေးကျူးကျော်မှရေးသားပြီးပီတာပျုံကြီးရူမော့စ်တို့တည်ဆိုထားတဲ့2021ခုနှစ်နှစ်လပိုင်းလို့အမည်ရတဲ့တော်လန်ရေးတေးဂီတကိုနားဆင်ကြရမှာဖြစ်ပါရယ်ခင်ဗျာ
တို့တိုင်းပြည်ကြီးကိုတိတ်အမိတ်ဆိုတဲ့ရာအောင်မှငင်ကနေနိုင်မှုဟဲ့အယုံမှလွမ်းနေတပိုင်းတထုံးဆက်တင်းလာပိုင်းမြမရစဝန်ကိုရိုင်းစေခဲ့စေအာနာပေးတဲ့နေတို့ရဲ့ Yeah တိုင်းရင်သားတွေဝိုင်းဝန်ထမ်းများနှုတ်ထွက်သမိုင်းစန္ဒာတို့တားကလက်နဲ့မဲ့I don't know ka ching sa tam bong di chen sa na se ana shi yes ne ao ma ne nai mu hey to ke me su ne kwa pan si kan re na ho ye ni tu ye tu sa to ne mo cha ho ye to ke都带皮几个带啊没说的呀哦妈你个你奶母嘿有妈乱的白他同时听的喇叭你妈要是问过人是给谁啊那背的你都耶耶
dying in that wine one time me and up to the mind sanda the dark got let me call out him don't know god thing sa tambong di chin sana say ana she is name out my name I move hey yeah
you so le qua pensi can le la oh yeah Questa non mi voglia voglia Non c'è Ma via a tua alla pena già voglia Non la debimo questi già voglia Non c'è
Video NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကိုဝါဘာသာဖြင့်ရာခေလမှတင်ဆက်ပေးထားပါတယ်ခင်ဗျာ
โอเคมามามสมสกาลัสเมียงปะมาตายเมกิงบวยปุยแคนคีอัสเมดิกไกรองไลน์สังตวังตัวคันกระจักพังเอ็นยูจีตกาวมอยากิลาเฮสังตจีกันเนพันมอนายรูมปรายปวยปยูเอกระปอกเกมินซอสังปุนมอกระปะมอมซอนกอนปิฮาปิฮุนซอสังปุนกุยกระตัดเอกันจีเอ็นปะเกกันนายอังอาหมายปะมอกอนปิฮาปิฮุนปุเปเฟดีอยู่กันจอมเมืองของอุยเอครอมติไอซาเรียงติยูกระกันจือเอ็นจามกอนนาซอสองปุดกุยกระปับนักไอติซาเรียงจะชบไกเมืองตะดูวาลชีลาปุนติต่อเรียงราวกาเอพันมกระดาเดียกแต่ดินสกายแกแนมอยำใจติยูในรูมปลายกระดาดีอันมอคืนนานประมอจุกจอกวันพิหาไปหุ่นปกุยกระดาดาเดียกแต่ดินสกายให้ปุนติแกกลางนายของอุยคอมเลยจามันนั้นปุนติต่อลายกระรอมกะรีสนกิตติเฮพันมอประช่างไม้ตับแลนมันของอุยคอมเลงซอนซังปุ่นกุยกระปูนิติตับเตกตุมแน่เรียงร้าวกวนปิหาปูหนมอประตึงเจอไม้ปะมอกระประสังรู้กวนปิหาปูหนกี้กระรอสื่อกระปูนกระปล่อยกระยาอมปะมอกระปูนิอควางไม้กระสังสมัยอิติปูนเฟเดอรัลดิโมคราซีจุดจอประแกนายอังอาไม้ปะมอกวนปิหาปูหนของอุยคอมเลงแลนกวนปิหาปูหนอังอาก็ซอนซังปุ่นกุยกระตัดกี้นายรุ่มปลายกระนุ่มอินเป่าดีนักดิสารยังตติตลายจะฉุบไก่เมืองปุนติโตหลุดตายตติเฮเลือกไข่แอนปุบเวกกระดาในรุมปลายประมอกวันปุยาปุหนกีแคนกีอังอาหมายกระดาปอกแยมอินปุบยุกันจอเมืองปลักระกูจีอังอากระไปยุเอกของอุยมองปติงจืออมอยู่นั้นปุบเวกกระดาในรุมปลายก็สมัยที่ยกยอนอกีนอเป่าดีอาเฮสตังราจุดจืดแกเนกระดาขี้ลุยปลักระรอมสปิสกราปิงกลักปลักแซกันเน่มอคือกุยกระติงยังราวพังมอขนาดกระเมืองยามาตะปลาแขนขี้แหละกุยกระเนติตะติตะปลาติงรอมไม้ติงแหละมอคือเจ้าอ่านประมอปลักระมิวตานยันยูเยอจูยะไม้กระตอกระเติมสนก่อนปีหาไปหุ่นกราบตับเตปืนปลีลงวงติงชอบแขนขี้กระดาดีหักแต่ติงปะติงรอมอังอามอคือปุ่นดียาวติตูไข่ไนไม้ซอสังปุ่นกุยกระหูตึมจอยกิติปลักระหักแตกข้างกระดาไวมีจีนามอคือเจ้าติงรอมกระดาถืออุดกิเลียเริงตะเสียตะดิรากะไม้กระดาไวชีพุยราเริงหาไม้กระดาไวมัจฉัมบอตะเริงติมเสียตังอาเลียกะไม้กระดาไวสมบราปุ่นตะติมตังอากะไม้กระดาไวนางมนตะเริงลุยเสียตะพวันอเลียกะกระดาไวคองแลมพูตะเสียตะติมพวันกะปุ่นที่ต้องเมาตึมสนวันปีหาพูนราเซียตังอาอเลียแสนตะตีเฮ้เลือกให้อันกระหักแต่ช่างไม้ไวเป็นละวาประมอเจ้าตูไข่นายอังอา မိုင်းချောက်ပူပတူခိုင်ရောအန်အာကောလျာစီတက်လျာတိမကကဒါဖိန်မီဆုံဂရန်အန်အာကောပူပတူခိုင်နိုင်ဖွန်စီတက်လျာကပူဒီတော့မောက်တึมကျွိုင်စွန်ကီအတက်လျာတိမစန်တတိအပေါ်နီကွေကာတော့မခືချောက်ကွေနေလက်ကဒါပေါကရမ်အင်ပမောจุပချောက်ကွန်ပြဟဘုံဆဆောင်ပွန်ကွေကာညတ်အီလိုက်စတန်ပရာပစီမဆောဆောင်ပွန်ကွေကာရန်အီချောက်ရော့ဟိုင်ပွန်တီတော့ကတတောင်းစွန်အီဆောဆောင်ပွန်ကွေကာပြိနော်ကီလိုက်စတန်ကြောင်လက်ခန်ခီကအလူတင်ညတ်တေနော်ကီအဟဲတောင်းလို့ချစ်ချီကနေတတခီလျာကောက်တင်စငိုင်မောစငိုင်ကီယာအန်ဆန်ဆူဂျီခရမ်တီယူဘွိုင်းစငိုင်ကီနော်ကတယူကေပါလီမန်အပနကွေကတောင်းဖန်မောစငိုင်ကီယာအန်ဆန်ဆူဂျီကနေပူပကွေကတမန်နိုဝီဟွိတီကတမန်ပါလီမန်ပွန်တီယူစငိုင်ကီနော်မိုင်ပမောကိုမောအောင်ပွန်တီယောက်ယောလိုက်ဆုံးစငိုက်ကေရအောင်ဆန်းစုကြည်တတိတလိုက်စငိုက်ကေရအောင်ဆန်းစုကြည်မကဟွက်ကွေကနိကနော်တတိုင်နုံပမောจุပจอလေပါပါတိချွချုပ်ကိုင်းကိုယ်ပန်ကလอมခွန်တီယူကန်จอစငိုက်နိကจูနော်တတိုင်နုံတတိဟေပမောจุပจอပူပဟွက်တဲဟောက်ပွိုင်အန်အန်အာကောခွန်တီရော့ကွန်ဆွန်ရအောင်ဆန်းစုကြည်ခွန်ဝီခွန်လေဖန်မောရအောင်ဆန်းစုကြည်မိုင်းပမောจุပจอပူပယူကန်จอမើဆောဆောင်ပွန်လောက်လွန်ကီခိုင်ကတာထောင်းတတိတလာပွန်တီခ ோம் တရားการလမ္မာတ်မိုင်းပွန်တီတောက်လိုက်အန်ကတာလုံချူကီပါလီမန်တတိအပွန်ဒီကွေကတောင်းဟေးစတန်ပွန်ချစ်ချီကနေကတာမင်းမြန်မာမောကဇာကတဲ့ကလာလင်းပတင်ကနေကန်ကြကတိယောက်ကြီးကရပေါက်ရမ်အင်းမောကကွေကလူတုံနေဆောဆောင်ပွန်ကွေကနက်အတီပမောจุပจอဥယောပါတမကစမေတီယူကန်ကြကတန်တီမတန်ယူရိုဖန်ဆန်ပိုင်မိုင်ပမောจุပจอပလကရပရီဆွန်ကတမ်ကကြွယ်ကရမင်းပလက်ပရိုင်အာမိုင်ပမောဥယောတမကယူခွန်တီယူကန်ကြကပလီတီလိုက်စတန်ဟေဖန်မောจุပจอWFP กรองกรองกระปติมปิจอยกีกระดาเจ้ากระแตกลาลืมไม้ประมอปุปปุนที่ยาวคำคือกากระนุกระจันสนจิกอ่านของอุ้ยคอมเลยกวนไปหาพหุนปุนเซนปลายปุนติดต่อแพรอีไม้กีไม้ปุนติดต่อเมลตันไม้กีโซสังปุนกุยกระกุแพรอีแพรคลุมกีตะตีตันหลายให้ปุนติดตันคันกีเฮจัดที่กระดาขี่เลียต้มหอยราคีกันแน่กระดาบอกย้ำราคีอ่านพันหม้อก่อนพิหาพูนตะแซนปลายพันหมื่นปูนที่อยู่กันจอกระฉักเงียนกระอุดกระกุยกีปุ้ยปะเนกระคากระกีไม้ปุ้ยปะยักเรียงอังอากอสมัยดีนักตีบอกอยู่กันจอกกระเติมดิโซสังปูนกุยกระตียักจีกีสนกระกันจอตีนอกีอายุนั้นเลือกให้อ่านกระปติมปจอยอียูกันแน่บอกแกมเอ็นเมาปะหอยเติมกีจ้ากลาลืมกันกีปุยปะยาวกระคากระคีโซนเอ็นเปรอีอังอาโซสังปุนเลียกกีอีเปรกันกีไม้เมาอังอากอไม้กระเติมกระจอยก่อนอยากไม้แม่ไม้ควานหมอกปะติงจือโซนกระอุดกระกุยนอกีโซสังปุนกีเปรอีหมอมปุนที่นักติเติมกีไอปุนกุยกระตองเลือกให้อ่านพันหมอกระเติมกระจอยบอกแกมเอ็นกราบสมัยกิติยุคถือปลุกระเติมกระจอยไม้ถือกุยกระคากระขีตุมเนแขนขีปมอจุบจอ WFP นอกกิสมัยที่หูเจ้าติไม้ยาวกาปมอจุบจอปกุยเป็นกลอมปังมอจุบจออจุยะจุบจอ NGO อังอากอสมัยที่คลอมติหูไม้กิตติตลายนอกกิปลิดเอิญลายสางอยู่นั่นตะตีเฮ้สางเอ็นมอลายสางปตอจุบจอปุพยุกายแขนกระจักพัง NUG เข้าวันญาติไปกรองลายสางปกระเอก็ไปคุยกับฝารองฝารีไม้แกมอกับพลัดประเคนส่วนไปตัดตีตลายแกสไตติงมาส่วนประกอบจะคุยเฮ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ12.6 MHz 11.89 MHz ညပိုင်း၈နာရီခွဲမှာ12.25 MHz 11.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေတော်တွေကဆုတောင်းနေကြပါတယ်ရှင်။မေတ္တာမြေမြေအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေကိုပြန်လည်ဝင်ကြတာကထုတ်လင်းလို့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တို့အားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်